ခုကစီမံကိန်းပြန်ဆမယ်ဆိုတော့စီမံကိန်းကဘယ်တော့ပြန်ဆမယ်လို့ဦးတန်းစင်လို့သိထားလဲ
။အော်ကျွန်တော်တို့သိတာတော့မီဒီယာတွေမှာပါတဲ့အင်တာဗျူးတွေကတော့ဧပြီလလောက်မှာပြန်ဆမယ်ပေါ့နော်။အဲ့လောက်တော့အကြံပြုပြီးထားပါတယ်ခင်ဗျာ
။ဟုတ်ဘယ်တော့နေရရက်ထားတာလဲ။ဘာကြောင့်ရက်ထားတာလဲ
။စီမံကိန်းတော့ကျွန်တော်တို့2023နောက်ပိုင်းလောက်နေစပြီးတော့ဒီကြားထဲမှာပါမှအကောင့်တွေပုံမမရှိဘူးပေါ့နော်။အရင်ထားတယ်ဆိုရယ်သဘောမျိုးဖြစ်နေတာပေါ့။ဆိုတော့ဘာကြောင့်ရထားလဲဆိုတော့အကြောင်းကြီးကတော့ကဒီစီမံကိန်းဟိုစားဆောင်တဲ့ပေါ်ချိန်နဲ့နေပြီးစပြီးတော့အခုချိန်ထိဒီဟိုလုံလောက်တဲ့အာရင်းနှီးမြှုပ်နှံတဲ့ဒီဟိုမဖိတ်ခေါ်နိုင်တာပေါ့ဗျာ။ပြီးတော့တကူကတက်တနာကအောက်ချိန်မှာဒီဒေတာခံနေတဲ့နေရာပိုင်ဆိုင်မှုဟိုအငင်းပေါ်မှုပြဿနာတွေပြီးလို့ရှိရင်ဒါစီမံကိန်းနဲ့ပတ်သက်ပြီးတော့ဝင်လိမ့်မြတာမျိုးမရှိတဲ့ဟိုအချက်တွေကြောင့်လို့ကျွန်တော်တို့အဓိကအဲ့ဒီဟာကိုမြင်ပါတယ
်။ဟုတ်အခုအထိကသူတို့လုပ်တာက2008ကနေစပြီးတော့လက်မှတ်ထိုးတယ်2019မှာအပြီးဆိုတော့အခုကဘယ်အဆင့်ထိရောက်နေပြီလို့ကိုတန့်စင်တို့သိထားလဲ
အမှန်တော့ဒီကနေဦးတော့2008ခုနှစ်မှာဒီအီတလီယန်ခိုင်းနယ်မြန်မာအစိုးရ MOU ထိုးပြီးတော့ဒီအကောင့်တက်ပေါ်ရဲ့ပထမစီမံကိန်းပလန်ပေါ့ဒီဒီခိုင်းဘက်ကဒီအီတလီယန်ခိုင်းဘက်ကိုမြေတက်ကနေပြီးတော့အစိုးပြူထားတဲ့အစီအစဉ်တိုင်းဆိုလို့ရှိရင်ဟိုပထမဆင့်ရဲ့ဟိုကနေဦးအလုပ်တွေလောက်ပဲလုပ်နိုင်သေးတယ်ဒီနေ့ကျွန်တော်တွေ့ရဒီပထမဆင့်အတွက်မှာဒီဒီစီမံကိန်းတွေကိုတော့အချိန်မဲ့ဆိုချက်သွားမယ်ဟိုဖောက်တဲ့လမ်းပါတယ်ပြီးလို့ရှိရင်ဒီအရင်နဲ့ဆက်ကံပါမယ်ပြီးလို့ရှိရင်ဒါအပြည့်ဆက်ရုံလို့ဒီလောင်းတမန်စီမံကိန်းတို့အဲ့လိုမျိုးတွေပါတယ်ဆိုတော့ကျွန်တော်တို့နှင်းမြေကတော်တော်များများတော့အလုံးဝအကောင့်တဲ့ပုံနဲ့မရှိသေးတာတွေ့ရပေါ့။အမှလမ်းတော့ဖောက်ပြီးပြီတော်တော်လည်းပဲကျွန်တော်တို့ဒီမိသားလမ်းအဆင့်မရှိသေးတော့
ဟုတ်ကဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့ဖွဲ့ပေါင်းစုကနေပြီးတော့တောင်းဆိုထားတဲ့စာထဲမှာလည်းပဲအဓိကအချက်၅ချက်ကိုထောက်ထားတယ်အဲ့ထက်မှဒီလေယာဉ်မြေပြဿနာတွေဟလာအရာတွေကိုဖြေရှင်းဖို့ဆိုဒီမှာလေယာဉ်မြေပြဿနာမြေကတွေအများကြီးတင်စီခံရတာဒီပြဿနာတွေကကိုတန်းစင်တို့ပြောသလိုအလုံးစုံအပြည့်အဝဖြေရှင်းလို့ရနိုင်ပါမလား
တကယ်တော့ကျွန်တော်တို့ဒီနာဒီနောက်တောင်းဆိုတာအချက်တွေမှာလည်းပါတယ်နော်ဒီမှာဒေတာခံတွေရဲ့ဆန္ဒသဘောထားနဲ့သူတို့ကျေဟိုပါပူပေါင်းပါဝင်မှုသူတို့ရအဆုံးဖြတ်ချက်ချတဲ့ဟိုဖြစ်စဉ်မှာပါဝင်နိုင်တွင်ကကျွန်တော်ချင်းနဲ့အရေးကြီးတယ်ပေါ့။ဘာကြောင့်လဲဆိုတော့200 square kilometer ဒီဧကအားဖြင့်ကျွန်တော်တို့5,000လောက်ဟို area ကြီးထဲမှာရွာတွေဥယျာဉ်ချမ်းတွေတကယ်တော့အများကြီးပါနေတယ်ပေါ့။ဆိုတော့ဒီဟာတွေကိုတကယ်ဟိုကြောင်းရွှေ့ပြီးတော့နေရာအခြားစားပြီးပြီးစားတယ်။ပြောတော့မလွယ်တဲ့ကိစ္စပေါ့။ပြီးရင်ဒီဒေသခံတွေကရောသူ့ရဲ့လူရင်းစာကြည့်နေရတယ်ပြီးတော့အလုံးစားခဲ့ပြီးတော့နေရာအတွက်ကိုကြောင်းရွှေ့ဖို့ရောတကယ်ဖြစ်နိုင်ပါမလားပေါ့နော်ဒီအပြည့်တရားမျှတမှုရှိတဲ့ကိစ္စတစ်ခုလားဆိုတော့ကျွန်တော်တို့ကအစိုးရအနေနဲ့ပြန်စဉ်းစားဖို့လိုပါတယ်ဆိုတော့ဒီလိုနေရာမျိုးမှာခုနကဒီဆန္ဒသဘောထားတို့ဒီဘက်ခံနေတဲ့အတိုင်းပဲပြီးတော့သူတို့ရဲ့ဒီထုတ်ပြန်တဲ့အတိုင်းပဲဆိုတော့သူတို့ဒီလိုက်ပြီးတော့အကောင့်ထဲပေါ်တင်လို့ရှိတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီစီမံကိန်းရအကြီးပဲအမေရိကန်ဒေါ်လာတန်ပေါင်း8600လောက်သုံးပြီးတော့လုံးမဲ့စီမံကိန်းကြီးဆိုတော့တကယ်ကဒီစီမံကိန်းကြီးအောင်မြင်ဖြစ်ရင်ကောဒေသတွေနောက်ဆုံးတိုင်းပြည်တွေတကယ်အကျိုးရှိတဲ့အခြေအနေရောက်မလာနိုင်ဘူးလားခင်ဗျ။
ဒီအဓိကကျွန်တော်တို့သုံးသပ်တာဒီစီမံကိန်းကဟိုပတ်စံဒီကြေဘလောက်ရင်းနှီးမြှုပ်နှံမယ်ဆိုတာထက်ဒီစီမံကိန်းမှာပါတည်ယူလို့ရတယ်။အပေါ်မှာလည်းဘယ်လိုဖြစ်စီလုပ်ခဲ့ပါလဲ။ဒါရဲ့ဒီဘလောက်ကြီးအထောက်ကောက်ပန်ဖြစ်စီမယ်ဆိုတဲ့အချက်ကကျွန်တော်ထင်တယ်ဟိုအရေးကြီးရပါဘာ။အတော့ဒီစီမံကိန်းရဲ့မူလအစီအစဉ်မှာဟိုကြည့်လို့ရှိရင်ကျွန်တော် labor intensive ဖြစ်တဲ့ငါဒီအလုပ်လုပ်သားဦးရေအများကြီးလုပ်တဲ့ဆက်ရုံအမျိုးအစားမျိုးတွေမတွေ့ရဘူး။အဓိကရေနံဓာတ်ဆက်ရုံအမျိုးအစားတွေပေါ့။အဲတော့ရေနံဓာတ်ဆက်ရုံအမျိုးအစားလည်းဘာကြောင့်ဒီစီမံကိန်းမှာဖြတ်သွင်းပြီးတော့ဒီလောက်ချိန်လဲဆိုလို့ရှိရင်ဒီတိုင်းနိုင်ငံမှာကြာလို့ရှိရင်ဒီဥပဒေအလုပ်ထုံးလုပ်နေတဲ့ဟာကျင်းကျက်တဲ့အတွက်ဒီနိုင်ငံမှာဒီလိုညီညာမှုပမာဏဟိုဒီများတဲ့ဆက်ရုံမျိုးစားရတာဟုတ်ပြီးတော့ဒီဆောက်ဖို့အတွက်တိတ်မလွယ်ကူတော့ဘူးဒီဥပဒေအစည်းအဝေးတင်ကြတဲ့ခါကျတော့ဒါမျိုးဥပမာနိုင်ငံမှာဒီလာလုပ်ရှင်တဲ့အတွက်ဒီစီမံကိန်းဒီဆက်မှုစုစီမံကိန်းကမှဒီအဓိကအခြေကျွန်တော်ယူနေယူနေဓာတ်ဆက်ရုံမျိုးစားတွေပဲအခြေပြုပြီးတော့ဒီဒီဇိုင်းလုပ်တာတွေ့ရပေါ့နော်ဆိုတော့ဟိုအလုပ်အခွင့်အလမ်းနဲ့ပတ်သက်ပြီးခုနဒေတာစီပွိုင်းနဲ့ပတ်သက်ပြီးတော့ပြောလို့ရှိရင်ကျွန်တော်တို့ဒီတိုင်းအဓိကဟိုစီးပွားရေးလုပ်ငန်းကြတော့ဒီဆိုင်ပြူးရေးကိုရေလုပ်ငန်းလို့ရှိတယ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်တဲ့ဟိုဆက်ရုံမျိုးစားတွေကြတော့ဟိုဒီကြစားကြီးမတွေ့ရဘူးဆိုတော့ထိုင်းမှာရွှေပြောင်းလုပ်ဒီမှာနေအလုပ်တော့လုပ်တဲ့လူတွေကလည်း မာဆိုင်လို့ပါတော့မှာဒီရေထွက်ကုန်ပစ္စည်းလုပ်ငန်းတွေမှာပဲကျွန်တော်တွားလုပ်ကြတယ်တော့ဒီရေတရားသာသာလည်းဒီမှာနိုင်ငံတွားတဲ့ရေတရားသာသာပဲလူလည်းဘာနိုင်ငံတွားပြီးတော့လုပ်တဲ့ဒီလုံသားတွေပဲဆိုတော့ဒီလိုဆက်ရုံမျိုးစားတွေတာမြန်မာနိုင်ငံမှာဖြစ်လာရင်တော့ကျွန်တော်တို့ဒီလူတွေအတွက်ရောခုနကဒီတိုင်းပစ္စည်းတွေအတွက်ရောကျွန်တော်တို့အကျိုးရှိမယ်လို့ပြောလို့ရတယ်ဒီလိုမျိုးခုနကဒီဒေတာရဲ့အမူလရှိပေါ်နေတဲ့ဟိုသဟဆာတမဖြစ်တဲ့ဟာမျိုးခုနကဒီလုံသားရင်ဟာအများကြီးမခံအားနိုင်တဲ့ဆက်ရုံမျိုးစားတွေကြီးပဲဆိုရင်တော့ကျွန်တော်တို့ဒီအချင်းတော့ဟိုပြောတော့အကောင်းလာမှာတော့မဟုတ်ဘူးလို့ဆို
ဟုတ်ကဲ့ဆိုတော့အစိုးရဘက်ကနေပြီးတော့ဟလာတတိုင်းပြည်လုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဒီစမန်ဂိမ်းကိုဆက်ပြီးတော့အကောင့်ထဲပေါ်မယ်ဆိုရင်ကိုဘယ်လိုတွေဆက်ဖြစ်လာနိုင်တယ်လို့ကိုသက်စင်လို့ခန့်မှန်းလဲ
ဒီအခုကတော့အကောင့်ထဲပေါ်မယ်လို့ဆိုလာတဲ့အတွက်ကျွန်တော်ဘက်ကလည်းဒီဖောက်ရှိခုနေလောက်ကနေစားဖို့အဲဒီကိုတည်းတည်းဟုတ်ပြီအလင်းလာတော့တက်ခဲ့တယ်ဒီစစ်တွေတိုင်းလုပ်ခဲ့တဲ့ဒီချက်တွေကိုခဏချောက်ပြီးတော့ဒီအစိုးရကဒီမှာမျိုးပြန်အောင်ထပ်ပေါ်ဖို့စဉ်းစားမယ်ဆိုရင်တော့ဒီအချက်၅ချက်ကတော့အရေးကြီးတယ်ပေါ့ဒီအချက်၅ချက်ကိုမဖြစ်မနေဒီပြန်ဆုံးသတ်ပြီးတော့လုပ်နိုင်မှသာခုနကဒီအရင်ဖြစ်ခဲ့တဲ့ကြက်တာမျိုးတွေကိုရှောင်လွှဲနိုင်မယ်ဆိုပြီးတော့ကျွန်တော်တို့ကဒီအရေးကြီးတဲ့အကြံပြုချက်နေနဲ့ကျွန်တော်ထုတ်ပြန်ချက်ဖြစ်ပါတယ်ဆိုတော့ဒီလုပ်ချင်းမလုပ်ချင်းဆုံးဖြတ်ချင်းမဖြတ်ချင်းရတော့ခုနကဒီအစိုးရနဲ့ဒီသက်ဆိုင်ဒီသက်ဆိုင်ဒီလူတွေအရှင်းရှင်းကြားထဲမှာကျွန်တော်ပြန်လည်ပြီးတော့ဆွေးနွေးညီနိုင်ရမယ့်ကိစ္စလို့ကျွန်တော်မြင်တယ်ဒါပေမဲ့ဒီဟာကိုပြန်လုပ်ဖို့စဉ်းစားမယ်ဆိုရင်တော့ကျွန်တော်တို့ဒီအတန်ပြည့်ချက်အထက်မှာပါတယ်ဒီမှာချက်ကတော့ဒီမဖြစ်မနေစဉ်းစားထားဖို့အရေးကြီးပါတယ်